မြန်မာနိုင်ငံကပို့ကုန်တွေကိုတားမြစ်ထားတဲ့အရေးယူပေးဆုံးမှုဥပဒေကိုနောက်ထပ်တစ်နှစ်တည်တံ့ဖို့အမေရိကန်အထက်လွှတ်တော်ကအတည်ပြုခဲ့ပါတယ်။ဒီလိုအတည်ပြုလိုက်တာဟာမြန်မာနိုင်ငံမှာစစ်အစိုးရကနိုင်ငံရေးတိုက်ခိုက်တွေပေါ်ဖိနှိပ်မှုနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေဆက်ကျူးလွန်နေတဲ့အတွက်တည်တံ့လိုက်တာလို့အမေရိကန်အထက်လွှတ်တော်မှတ်တွေကပြောကြပါတယ်။ဒီလိုတဲ့နောက်ဒီပိုရာတိတ်အမေရိကန်လွှတ်တော်ကနေသတင်းပေးပို့ထားတာကိုဦးကျော်စောညွန့်ကအစီရင်ခံပါမယ်
။ခုလိုပို့ကုန်တွေတားမြစ်ပိတ်ပင်တဲ့အရေးယူပေးဆုံးမှုဟာမြန်မာနိုင်ငံကိုအုပ်ချုပ်နေတဲ့စစ်အစိုးရအနေနဲ့1990ခုကရွေးကောက်ပွဲမှာနိုင်ရခဲ့တဲ့နိုင်ငံရေးပါတီကိုအာဏာလွှဲပြောင်းပေးဖို့ညှင်းဆိုတဲ့အတွက်ရောဒီမိုကရေစီခေါင်းဆောင်ဒေါက်တာစုကြည်ကိုနေအခြေချုပ်ချထားတဲ့အတွက်ရောအခုလိုအရေးယူပိတ်ဆို့ထားတယ်ဆိုတာကိုအကြောင်းကြားလိုက်တာဖြစ်ပါတယ်။ Republican Party ရဲ့ထိပ်တန်းခေါင်းဆောင်အထက်လွှတ်တော်အမတ် Mitch McConnell ဟာဒီပိတ်ဆို့အရေးယူတဲ့ဥပဒေကိုတက်တန်းတိုးဖို့အဓိကဥဆောင်အဆိုတင်သွင်းသူဖြစ်ပါတယ်။
These sanctions would continue to show the SPDC that the United States stands.
အခုလိုပိတ်ဆို့အရေးယူမှုကိုဆက်ပြီးတည်တံ့ထုတ်လိုက်တာဟာအမေရိကန်ပြည်ထောင်စုအနေနဲ့ရက်ဆက်ကြမ်းကြုတ်တဲ့စစ်အစိုးရကိုစန့်ကျင်နေကြတဲ့မြေရှည်လာများဒုက္ခခံစားနေရတဲ့မြန်မာပြည်သူတွေနဲ့အတူရပ်တည်နေတယ်ဆိုတာကိုပြသလိုက်တာဖြစ်ပါတယ်လို့ပြောဆိုသွားတာပါ။အထက်လွှတ်တော်အမတ်ဒိုင်ယန်ဖိုင်စတိုင်းဟာကယ်လီဖိုးနီးယားပြည်နယ်လွှတ်တော်အမတ်တဦးဖြစ်ပြီးအရေးယူပိတ်ဆို့တဲ့ဥပဒေကိုတက်တန်းတိုးဖို့ပူးတွဲအဆိုတင်သွင်းခဲ့သူပ
ါ We will not remain silent. We will not stand still until Aung San Suu Kyi and all
ကျမတို့အနေနဲ့ဒီကိစ္စကိုစိတ်ငြိမ်နေမှာမဟုတ်ပါဘူး။ဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေမလွတ်မချင်းမြန်မာနိုင်ငံမှာဒီမိုကရေစီအစိုးရတရားကိုပြန်ပြီးမတီဆောက်မချင်းငြိမ်းချမ်းနေမှာမဟုတ်ပါဘူးလို့ပြောဆိုသွားတာပါ။ Feinstein ဟာမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသား1300လောက်အကျဉ်းချခံနေရဆဲဖြစ်တယ်လို့ပြောပါတယ်။သူမကတခြားမြန်မာနိုင်ငံအတွင်းကလူအခွင့်ရေးအခြေအနေတွေဆိုးဝါးနေတာကိုလည်းထောက်ပြပြောဆိုပါတယ
် The practice of rape as a form of repression has been sanctioned by the Burmese military
ဖိနှိပ်အုပ်ချုပ်မှုပုံစံတစ်မျိုးဖြစ်တဲ့အာဓမ္မကျင့်တဲ့ကိစ္စကိုမြန်မာစစ်တပ်ကခွင့်ပြုထားပါတယ်အာဓမ္မလှုပ်အားပေးစိတ်ခိုင်းမှုတွေလည်းနေရာတိုင်းမှာကြဲကြဲပြန့်ပြန့်လုပ်နေပါတယ်လူတွေကိုကုန်ကူးမှုတွေလည်းနေရာအနှံ့ပေါ်ပေါက်နေပါတယ်လို့ပြောဆိုသွားတာပါပိတ်ဆို့အရေးယူတဲ့ဥပဒေကိုတလင်းလာနေကအမေရိကန်အောက်လွှတ်တော်ကအတည်ပြုလိုက်ပြီးအခုတော့သမ္မတဘုရှ်လက်မှတ်ရေးထိုးမယ်လို့မျှော်လင့်ရပါတယ်အခုလိုမြန်မာနိုင်ငံအတွင်းကပို့ကုန်တွေတားမြစ်တဲ့ဥပဒေဟာ2003ခုနှစ်ကစပြီးအရေးယူပိတ်ဆို့ပြတ်ထန်းနေတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံကိုစစ်လက်နဲ့တင်ပို့ရောင်းချမှုတွေကိုလည်းပိတ်ပင်တားမြစ်ထားပါတယ်မြန်မာနိုင်ငံစစ်အစိုးရနဲ့ပတ်သက်ပြီးပို့ကုန်းနဲ့ဗန်နံငွေလွှဲပြောင်းပြပူဓာတ်တွေကိုလည်းပိတ်ပင်တားမြစ်ထားပါလေ